မြန်မာနိုင်ငံမှာဒီအပိုင်းတွင်ကိုဗစ်ဒီပြူလူနာတိုးလာနေတဲ့အထက်အိန္ဒိယနိုင်ငံနဲ့နေဆာချင်းကပ်နေတဲ့ချင်းပြည်နယ်မှာအများဆုံးတွေ့နေရပြီးလူသေဆုံးတဲ့အထိကြုံနေရပါတယ်။ဗီဇာပြောင်းကိုဗစ်ကူးစက်မှုတွေကြုံနေရတဲ့အိန္ဒိယနိုင်ငံကနေနေဆာဒေသမှာကူးစက်မှုနဲ့သေဆုံးမှုတွေကြောင့်မြန်မာနိုင်ငံမှာကာယရောဂါတတိယလိုင်းကြုံရမှာကိုကျန်းမာရေးပညာရှင်တွေစိုးရိမ်နေကြတာပါ။အိန္ဒိယနေဆာကကူးစက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ချင်းပြည်နယ်ကျန်းမာရေးဦးစီးမှုနဲ့တွန်းဆန်မျိုးနဲ့ကျန်းမာရေးမှုတို့ကိုဆက်သွယ်နေမြန်ပြီးကိုဝင်းမင်းကပြောပြထားပါတယ်
။ဟုတ်ကဲ့ချင်းပြည်နယ်တွန်းဆန်မျိုးရှိကြီးကားမှာကိုဗစ်ကြောင့်စက်တာရင်းနဲ့တရက်ထဲသုံးသေဆုံးခဲ့ရပြီးနောက်အခုတူထပ်သေဆုံးခဲ့တာကြောင့်တွန်းဆန်မျိုးနဲ့တစ်ခုလုံးမှာဆိုရင်ဒီအပိုင်းတွင်စုစုပေါင်းသေဆုံးရသူက9ဦးရှိသွားပါပြီ။အဲဒါကြောင့်အခုနောက်ဆုံးဒီချင်းပြည်နယ်ကအခြေအနေကိုဒီနေ့ကျန်းမာရေးဦးစီးမှုဒေါက်တာအောင်မြင့်ဦးကိုမနေ့ညကမေးရမှာ
ဒီနေ့မနေ့ကတော့ပြေဆုံးမှုတယောက်ရှိပါတယ်ဗျ။အဲလက်ရှိဖြစ်နေတဲ့အနေအထားတစ်ခုကိုတော့ဒါကုသရောဂါသဘောတဘောဘာဝစဖြစ်တဲ့ဆိုကုသမှုကတက်သွားတာပေါ့နော်။ဆက်တော့ကျွန်တော်တို့လည်းများများရှာနေလို့နေတာဖြစ်တဲ့ပြေမကြခင်မှာတော့ကျွန်တော်ထင်ပါတယ်အတိုက်အခံတစ်ခုရာထိဆုပ်သွားနိုင်မှာပါ။ဒီနေ့လည်းကျွန်တော်တို့ video conference မှာလည်းပဲဒီကိစ္စကိုကျွန်တော်တို့ဒီအောင်သူဝင်ပြီးတဲ့ဒီလိုအားဒီအနေပတ်သက်တဲ့ CEO ဝါဌာနရောကျန်တဲ့ support unit တွေရောအားလုံးပေါင်းပြီးတော့ဒီအောင်ပေါင်းထိတ်ထုတ်နိုင်ဖို့လုပ်နေကြတာပေါ့နော်။နောက်ပြီးတော့ဒီနယ်ကောင်စီအားပေါ့နော
်။အခုနောက်ဆုံးသစ္စာရမှုအသေးစိတ်ကိုလည်းစီကားတိုက်တဲ့ဆေးရုံကိုကြီးကြပ်ရတဲ့ဒုစံမျိုးနဲ့ကျန်းမာရေးမှုဒေါက်တာဆန်ရှင်းခိုင်ကိုမနေ့ညကမေးခဲ့ရမှာ
ဖိုးတည်သွားတဲ့လူနာကတော့ဈေးရုံမလာခင်ရင်မလို့ငားရက်လောက်သူ့ဟာသူစီးကူးပြီးတော့အဲမှာနေမကောင်းဖြစ်ခဲ့တယ်လို့တော့ကြားတယ်ဆိုတော့သူစီးုံလာတဲ့အချိန်မှာနည်းနည်းအဆုတ်ကလည်းတအားယောင်သွားပြီဆိုတော့ကျွန်တော်တို့တက်နိုင်ဆုံးစီးကူပတာမှုပြုလုပ်ပြီးမြန်စီနီမကောင်းပဲနဲ့ဒီနေ့မနေ့ငားနိုင်မှာပေါ့နော်ဆုံးသွားပါလေ
အဲဒီတော့အခုကိုဗစ်တတိယလှိုင်းကိုရှေ့တန်းကနေကာကွယ်နေရတဲ့ချင်းပြည်နယ်မှာအဓိကအခက်အခဲဆုံးကဘာဖြစ်နေပါလဲလို့မိရမှာပြည်내ကျန်းမာရေးဦးစီးမှုဒေါက်တာအောင်မြင့်ဦးက
မင်းပါပါပေါ့ဗျာမင်းပေါ့အဲ့မှာရှိတဲ့တိုင်းနယ်ဆရာဝန်ကလည်းဒီဒီဟောဖြစ်တော့အလုံးမွေတဲ့ကကြာကျွန်တော်တို့ကအဲ့မှာဆရာဝန်အားနည်းနေတာပေါ့ကျွန်တော်တို့ဒီဘက်ကနေပြီးတော့အခုဆရာဝန်နေတဲ့ဖြည့်ဆည်းဖို့တော့လုပ်နေရပေါ့နော်ရပိုင်းပြေးရောက်လာပါလိမ့်မယ
်ဒီနေရာမှာမြန်မြန်နဲ့များများပိုးရှိနေတာကိုသိပြီးခွဲဆက်လိုက်နိုင်ဖို့ဆေးဆရာမှာစိန်ခေါ်မှုဘာတွေရှိပါလဲလို့မေးရမှာတော့ဒေါက်တာအောင်မြင့်ကပဲ
ဆေးတဲ့နေရာမှာတော့စိန်ခေါ်ချက်ရလို့တော့မရှိပါဘူးကျွန်တော်တို့ဒီ RTD ဆိုရင်လည်းသူဖြစ်တဲ့နေရာ26ရက်ညမှာတင်းကိုတည်တယ်26ရက်ညကလေးကကိုကျွန်တော်တို့ဆရာကြီးညွှန်ကြုံဆိုရင်လည်းကျွန်တော်တို့စက်တိတ်ကြီးကိုလမ်းပြီးတင်းမေးတယ်ဆရာကြီးကလည်းဝင်ကြီးကိုကြားပြီးတင်းပဲကျင်ကြပြီးမနေ့ကျတော့ကျွန်တော်တို့ဖုန်းနဲ့ချိန်ဆက်ပြီးတော့28ရက်ညဆိုကျွန်တော်လိုအပ်တဲ့ပစ္စည်းတော်တော်များများဆိုတာကသူတို့လက်ထဲမှာအင်းထဲရှိတယ်ပေါ့ဆေးတိုလီမူလီတော့ဒီနေ့လည်းဝယ်ရတာဖြစ်တဲ့အတွက်လေဆေးတွေတော့ချက်ချင်းပါမလာဘူးပေါ့နော်ကျန်တဲ့အောက်ဆီဂျင်တို့PPE တို့စာကြည့်တဲ့ glass တို့ e glass တို့ပေါ့အဲ့လိုအရာတွေကချက်ချင်းရောက်လာပြီးတော့ဟိုတရက်အတွင်းမှာပဲကျွန်တော်တို့ပို့နိုင်ပါတယ်ဆိုတော့ယောဂါရှာကူကြီးအနေနဲ့ RTD ဆိုရင်3000ချက်ချင်းရပြီးတော့နောက်နေ့သူတို့ဒီမှာလည်းအဲ့ချိန်မှာ150လောက်လက်ကျန်ရှိသေးတယ်ဆိုတော့အဆင်ပြေပါတယ
်ဒါဖြင့်စေဝါလိုအပ်မှုအနေအထားကိုမေးရမှာလဲဒေါက်တာအောင်မြင့်ကမျိုးနယ်ကျန်းမာရေးမှူး TM ဘုံနဲ့တွဲလှုပ်ဆောင်နေပုံကို
တခြားစေဝါလိုအပ်မှုဆိုတာကတော့သူတို့မနေ့ကဆိုကျွန်တော်တို့ item 30လောက်တင်တယ်ဒီနေ့ကျွန်တော်က92မျိုးပေးလိုက်ပြီပေါ့နော်ကျွန်တော်တို့လက်ထဲမှာမရှိတဲ့ဒီ9မျိုးလောက်ကိုကျွန်တော်တို့ကသူတို့ရဲ့ဈေးပင်လာပြန်ရံမှုရှိတယ်နောက်တစ်ခါသူ့မှာရှိတဲ့နိုင်ငံတော်ကချပေးထားတဲ့ငွေနဲ့ဝယ်သုံးဖို့ကျွန်တော် TM ဘုံလေးကိုမှာထားပါတယ်ဗျနောက်တစ်ခုကအခုချိန်မှာကျတော့သူတို့ကိုယ်တိုင်လည်းပဲဒီ data တွေမှာသွားဝယ်ရတာပါညာနောက်တစ်ခါဝယ်ခြင်းနဲ့ဈေးကအဲ့ကလေးလူနေရာမျိုးမှာလည်းအဲ့ပြဿနာလေးတွေရှိနေတာဖြစ်တဲ့အတွက်အဲ့လိုမလုံလောက်တာလည်းဖြစ်ပါလိမ့်မယ
်။ဒါအပြင်ဒီစီကားတိုက်တဲ့ဆေးရုံတွေကဒင်းအနေထားကိုမေးရမှာလဲဒေါက်တာအောင်မြင့်က
လက်ရှိမှာပေါ့နော်ကဒင်းစိတ်30ကျွန်တော်တို့ပြင်ဆင်ထားပါတယ်။နောက်ထပ်လည်းပဲအခုကျွန်တော်တို့ဒီစီကားအတွက်25ကဒင်းနဲ့30ကဒင်း50ဒီနေ့ပဲတောင်းလိုက်ပါပြီဗျ။ဒီအရုပ်ပြေးပါပါမကြခင်လေးရောက်လာပါလိမ့်မယ်ထင်ပါတယ်
။အဲ့တော့အိန္ဒိယနဲ့နေဆက်ကပ်နေတဲ့ကြီးကားမျိုးမှာအခုသိဆုံးမှုတွေကိုရှော့ချနိုင်ရေးဘလို့အကျဉ်းစုရှင်ပါလဲလို့မေးရမှာမြို့နယ်ကျန်းမာရေးမှူးဒေါက်တာဆန်စင်ခန်က
အဓိကတော့ကိုဗစ်လက္ခဏာတွေကိုကိုကိုတန်တရာရှိလာပြီဆိုရင်ပေါ့နော်အသက်နိုင်ဆုံးရက်ပြီးမဆောင်မနဲ့အမြန်ဆုံးနေတဲ့အနည်းဆုံးစီးရုံစီးခန်းတွေမှာဒီကိုဗစ်ပိုးချင်းကြီးစစ်ဆေးနိုင်ဖို့အကျဉ်းပြုရှင်ပါလေအချင်းကြီးစစ်ဆေးပြီးတော့ဆော့တီလို့ရှင်တော့ဒီအဆုတ်ရောင်နာတော့ပါလို့လဲကျွန်တော်အချင်းကြီးကိုနိုင်မှာပေါ့နော်ဒီကိုဗစ်ကကွေးစီးနေစီခံနေပြီးလိုက်လာပြီးတော့ဆော့ဆော့တင်းနေစင်တော့အကုန်လုံးမကကွေးနိုင်တော့မှာနော်ဒီဆုံးမှုရှော့ချနိုင်မယ်လို့ထင်ပါတယ
်တကယ်တော့အခုလိုကိုဗစ်တတိယလှိုင်းကိုကာကွယ်နေရချိန်မှာပြည်သူတွေနေတဲ့ကိုဗစ်ကာကွယ်ဆေးအတက်အကျဆုံးထိုးကြဖို့နဲ့ ဒီကောင်စီအနေနဲ့လည်းဒီကာကွယ်ဆေးပါဝင်အခြားလိုအပ်တဲ့စေဝါတွေကိုအချိန်မီခြံယူပေးရေးတည်ရှိရင်ရေးကြည့်နေပြီလို့လည်းကျန်းမာရေးဝန်ထမ်းတွေကထောက်ပြနေကြပါတယ်ခင်ဗျ။